မင်္ဂလာပါ။ထိတ်တမှုရတာနဲ့အားလုံးကိုကြိုဆိုပါရစေ။မင်္ဂလာရှိတော်နေ့တည်လေးဖြစ်ပါစေ။ထိတ်တမှုရတာပေါ့ကတ်ရဲ့စီဇန်4ကိုနားထောင်နေတာဖြစ်ပါရစေ။ပြီးခဲ့တဲ့နှစ်မှာစီဇန်3ကိုအပီဆိုပေါင်း20လောက်အထိတွင်းနိုင်ခဲ့တယ်ဒီ2024မှာတော့မပြောတတ်သေးဘူးပေါ့နော်အဲ့တော့ at least 20ထက်တော့မနည်းတဲ့အရေးတွေတော့တွင်းနိုင်အောင်စူးစမ်းပါမယ်အခုချိန်အထိရှိခဲ့ပေးကြတဲ့အရောက်စီတိုင်းအရောက်စီတိုင်းကိုလည်းကျေးဇူးအများကြီးတင်ပါတယ်စေတမုရတာရဲ့ podcast လေးတွေကိုနားထောင်ပြီးမှကျိုးကျေးဇူးတွေရချတယ်ပြီးတော့အဲ့ဒီနားထောင်နေတဲ့သူတွေအယောက်စီတိုင်းကလည်းအဦးစင်းကိုတကယ်ဓမ္မမိတ်ဆွေတယောက်လို့တကယ်ကိုမှလောကဓမ္မ friend ပေါ့အဲ့လိုမျိုးခံစားရတယ်ဆိုတာကိုပြောပြကြတော့ဒီမှာဝဲမြောက်ပါတယ်ဟုတ်ပါတယ်စေတမုရတာရဲ့ podcast တွေကိုလုပ်နေတဲ့လုပ်ခဲ့တဲ့ရည်ရွယ်ချက်ကလည်းအဲ့ဒီလို sense မျိုးရအောင်အတွက်ပါပဲ traditionally မြတ်စွာဘုရားရဲ့တရားတွေကိုနာယူမယ်ဆိုလို့ရှိရင်အများကြီးရှိတယ်လေเนาะဆရာတော်ဘုရားတွေပုံဖုံးတွေခေါ်ကြတာခေါ်နိုင်ကြတာတွေအများကြီးရှိတယ်ဓမ္မကတိကလည်းမျိုးဒီလိုအကျော်မော်တွေအများကြီးရှိတယ်ဒါတော့ maybeလူငယ်ရီမှာတော့အဲ့ဒါပြဿနာရှိတယ်ထင်တာပဲဦးစင်းကိုရိုင်းလည်းငကူတော့ကဆိုဟိုလူတော့ကပေါ့နော်မြတ်စွာဘုရားရဲ့တရားတွေကိုနားချင်တယ်သူတော့ like ခစ်တခစ်ကိုပြောင်းပြီးမှသွားနာရတယ်လို့မျိုးခံစားရတယ်ပေါ့အရင် formal ဖြစ်လို့နဲ့ပေါ့လေနော် informal ဖြစ်လို့မကောင်းတာတော့မဟုတ်ကောင်းတယ်အဲ့ဒီဟာအဲ့ဒီမျိုးတရားတော်တွေကိုနားတဲ့အခါမှာတကယ်လဲပူပြီးမှဟိုတရားတရားတွေလည်းပူကောင်းလာတယ်ဟုတ်တယ်။ဒါပေမဲ့ပြင်းတယ်အဲ့လိုမျိုးလူငယ်ဆိုတော့ကြတော့ပြင်းတာပေါ့။လူငယ်ဘဝဆိုအများဆုံးနားဖူးတာဆိုလို့ပါမောခချုပ်ဆရာတော်ဒေါက်တာနန္ဒမာလာပြည့်ဝတရဲ့တရားတွေပဲအများဆုံးနားဖူးတယ်။ဂျေနေဆရာတို့ရဲ့တရားတွေကမကောင်းလို့မဟုတ်ဘူး။ကောင်းတယ်တေချာနိုင်တော့အကုန်လုံးကကောင်းနိုင်ပြီပဲတရားသူတော့အဲ့လိုနိုင်ရတာခက်လို့ပေါ့ဆိုထားပါတော့အဲ့လိုမျိုးတွေတော်တော်များများကိုလိုပဲဖြစ်ကြမယ်လို့ထင်ပါတယ်ဒီလိုကြတော့မနာဖြစ်မနာဖြစ်နားမထောင်ဖြစ်နားမထောင်ဖြစ်နဲ့လူတွေကတရားနဲ့ဝေးတဲ့ဝေးသွားတဲ့အဖြစ်မျိုးရောက်သွားတယ်အဲ့လိုမျိုးမဖြစ်စေချင်လို့စေတမှုလွတ်တာဆိုပြီးမှပေါ့ကတ်တွေလုပ်နေခဲ့တာပါစေတမုဒ္ဒတာဆိုပြီးနာမည်ပေးထားကြတဲ့အကိုအဓိကကတော့စိတ်နှလုံးနူးညံ့စေဖို့လို့အဓိပ္ပာယ်ရတယ်။စေတမုဒ္ဒတာဆိုတာနူးညံ့တဲ့စိတ်နှလုံးသားပေါ့။စိတ်တဘောသားမျိုးပေါ့အဲဒါလိုမျိုးပေါ့။ဆိုတော့စေတမုဒ္ဒတာရဲ့ focus တွေအားလုံးကလည်းအဲ့ဒီအတွက်ကိုပဲဦးတည်တယ်။တခြားပညာရပ်ပိုင်းဆိုင်ရာတွေအသိပညာဗဟုထုတပိုင်းဆိုင်ရာတွေနဲ့ဒါတလုံးဖြစ်ဖြစ်နေတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးပြောချင်တာတွေအများကြီးရှိတယ်ကွာသို့တော့စေတမုရတာပေါ့ကတ်တွေမှာအဲ့ဒါတွေမပြောဘူးဘာလို့လဲဆိုအဲ့ဒီနူးညံ့နေတဲ့စိတ်နှလုံးသားလေးတွေတို့ရဲ့နှလုံးသားတွေခတ်ထန်သွားမှဆိုလို့နောက်တနည်းအားဖြင့်အကြည်ဓာတ်တွေပျောက်သွားမှဆိုလို့အဲ့ဒီ sense မျိုးစေတမုရတာကနေမပြီးချင်လို့ I am calm ဖြစ်တဲ့မျိုး relax ဖြစ်တဲ့မျိုးအဲ့လိုမျိုး vibe တွေရှိတဲ့focus လေးတွေပဲလှုပ်ဖြစ်နေတယ်ဒီတော့ကြတော့နားထောင်တဲ့လူတွေအတွက်ကပြီးချင်တဲ့စိတ်နှလုံးအေးချမ်းမှုလည်းရလိမ့်မယ်အဲတရားမြတ်စွာဘုရားရဲ့တရားဓမ္မအတိတွေလည်းရလိမ့်မယ်ပြင်းလဲမပြင်းရတော့ဘူးပေါ့ဆရာတော်ကြီးတွေကတေချာကြာကြာနာနာဟောကြားတာမျိုးရှိတယ်ဆိုရင်ကြောင့် ကျန်တဲ့လူတော့မသိဦးစင်းကျတော့ဘာဖြစ်လဲဆိုတော့အဲ့မြင်ဆရာတော်ရဲ့တရားဟုဆိုဒီတိုင်းမဖွင့်ထားရဘူးအဲ disrespect ဖြစ်တယ်လို့ခံစားရတယ်စိတ်ထဲမှာအဲ့လိုဆိုတော့လုံးဝမဖွင့်ထားရဘူးဟိုမှာ maybe like neglect တက်ပြီးမှတခြားလှုပ်ဆရာရှိတာတွေလုံးနေရင်းနဲ့တရားနာနေတာမျိုးတို့အဲ့ရထဲမှာလဲပြီးမှတရားနာနေတာမျိုးတို့မလုပ်ရဘူးကွာဘာလို့ဆရာတော်ရလုံးဝ formally တခြားကြားကြားနန်းနာကြီးဟောနေတာကြီးကိုကိုကအဲ့ရထဲမှာဇေယခံပြီးနာနေတယ်ဆိုရင်တော့စိတ်က guilty ဖြစ်တယ်ကွာအဲ့ဒါကြီးอ่ะ so အဲ့အခုလိုမျိုးဒီမှာ podcast ကြီးကြတော့တကယ်ချင်းချင်းချင်းစကားပြောနေတယ်လို့မျိုးအဲ့မျိုး informal scene ပေါ့ informal scene နဲ့ခါကြတော့ဟိုခုနပြောတဲ့disrespect လေဖြစ်เสียအကြောင်းမရှိတော့ဘူးပေါ့လေဒီကျွန်တော်အဲ့လိုခံစားရတယ်ဒါကြောင့်မလို့လေအဲဒီလိုမျိုးပုံစံနဲ့ပဲအဲ podcast တွေလှုပ်ဖြစ်နေတယ်ပေါ့။ Yeah လူတိုင်းတော့ကြိုက်မှာမဟုတ်ဘူးတည်ကြတယ်။လူကြီးတွေလည်းကြိုက်ချင်မှကြိုက်နိုင်မယ်။အထူးသဖြင့်လူငယ်တွေအတွက်ပဲဦးတည်တယ်။ပြီးတော့ဘုရားဘာသာတစ်ခုတည်းဦးတည်ပြီးမှပြောတာမျိုးလည်းမဖြစ်ချင်ဘူး။ဒါကြောင့်မလို့အတန်းတိုင်းဆုံး secular ဖြစ်အောင်လို့တွားတယ်တန်းတိုင်းဆုံးဘာသာရေးပုံစံနေမရောက်တွားအောင်လို့ကြိုးစားပြီးမှတွားတယ်မို့ဒါကတော့စေတမှုတို့ကလှုပ်ဖြစ်နေတဲ့ပုံစံလေးပေါ့လေအားလေးကြိုက်ကြတဲ့အကြောင်းတွေပြောတော့လေသဘောကျပါတယ်ဝန်တာတခုပဲအခက်ခဲရှိတာမြန်မာပြည်မှာဘယ်လိုကြောင်းလဲမသိဘူး VPN တို့ဘာလို့မသုံးရင်မရဘူးပြောတယ်သုံးပြန်လို့ရှိရင်လည်းအဲ့ကျအဲ့လို paid VPN တွေဘာတွေသုံးမှရတယ်လို့ပြောတယ်မပြောတတ်ဘူးတော့ဥစဉ်တော့မြန်မာပြည်မှာရှိမနေတဲ့အတွက်အဲ့ဒီဟာပြီးတော့အနည်းပညာလည်းကောင်းမကျွမ်းဘူးဟို so အဲ့ဒီအတွက်ကတော့ခက်ခက်ခဲခဲနားထောင်နေရတဲ့လူတွေရှိတယ်ဆိုအားနာပါတယ် sorry ပါကျန်တာလည်းမလုပ်တဲ့လို့ပါအဲပြီးတော့တခြား platform တွေကနေလုပ်ပေးပါလားပေါ့လွှဲအောင်လို့ပေါ့အဲ့လိုလည်းပြောကြရတယ်ပေါ့နော်ဥမာအထူးသဖြင့် YouTube လိုမျိုး platform ပေါ်မှာလုပ်ပေးပါလားပေါ့ YouTube မှာဆိုရင်ကြတော့ brand လွှဲတကူနားထောင်လို့ရတယ်ပေါ့အဲ့ဒါကလည်းခုနလိုပေါ့ဦးစင်းကပေးချင်တဲ့ပုံစံလေးကကြတော့ဒီအဝန်းဝိုင်းလေးဒီရက်ဝန်းလေးပဲကွာဝန်တို့စေတမှုတို့တော့ focus တွေကိုကြီးလိုက်ပြီဆိုဟိုပြန်မြပြီးခဲ့တဲ့2023ခုနှစ်မှာဆိုရင်အဲ focus တစ်ခုကိုပြန်မြအားဖြင့်လူ900 1000 watt ထားပါတော့ကေလူ1000လောက်ပြန်မြနားထောင်ကြရတယ်ကွာ so အဲ့ဒီ1000လောက်ဝန်းကျင်လေးနဲ့အဝန်းဝိုင်းလေးပဲဖြစ်နေချင်တာတော်ရစီဝင်စားတဲ့လူတွေလည်းဒီ channel ပေါ်မှာပဲလာပြီးပါနားထောင်ကြတာမျိုးအဲ့လိုလေးပဲတွားချင်တာပေါ့ဟို YouTube ကြတော့အရန်ကိုမှဟိုသူ့ boundary ကအရန်ကျယ်လုံးဝကြီးတယ်ကွာဟို accessibility ကလည်းအရန်များတယ်ဟုတ်တယ်အဲ့တော့ဘာဖြစ်လဲဆိုတော့တကူတကနားထောင်ခြင်းသူတွေမဟုတ်လဲခကြီးတော့ဟန်လဲလမ်းကြုံနေလဲတွေ့နိုင်တယ်တပုတ်တလီတခုတလေလောက်မျိုးလဲတွေ့နိုင်တယ်အဲ့မှာဘာဖြစ်လာနိုင်လဲဆိုတော့ဒိုးရရဲ့အဲ့လိုတိဆောက်ထားတဲ့ညင်ညင်ချင်းချင်းစုံလေးကကမောက်ကမားကြီးဖြစ်လာနိုင်တယ်အဲ့ဒီဟာတွေကိုဟိုကောင်းနေမထည့်ချင်ဘူးဟိုမထားပါတော့ဟိုမဖြစ်လာနိုင်တဲ့အဲဘာလို့လဲ critics တွေဆိုလို့ရှိရင်ဘာလို့ဒီလိုမျိုးပြောလဲပေါ့ like ဘုန်းကြီးတပါဘာလို့စကားပြောတဲ့လိုမျိုးနဲ့တရားဟောနေတယ်လဲပေါ့နေပြီးဘာလို့တီးလုံးနေပါတယ်လဲပေါ့နောက်ခံဘာလို့ maybe တချို့လူကြီးတွေတော့ဆိုပေါ်ပြက်ပြက်ဖြစ်ဖြစ်နေမှာပေါ့နော်တချို့ဖုံဖုံနေတဲ့အတွက်လူကြီးတွေအတွက်ဆို so အားရလာနိုင်တယ်ကွာသူတို့တခုလောက်ပဲဖြတ်ပြီးမှနားထောင်ရင်ပေါ့လေအစင်လိုက်နားထောင်ခဲ့တဲ့လူမဟုတ်ဘူးဆိုလို့ရှိရင်ဆိုရရဖြည်းလည်းမဖြည်းချင်းညင်အဲ့ဒီအတွက်အလုပ်လည်းမလုပ်ချင်ဘူးကွာတခြား လုံးဆရာတွေအများကြီးရှိတယ်လုံးပေးနိုင်တာတွေအများကြီးရှိတယ်ကိုလုံးပေးနိုင်တာတွေကိုစောင့်မျှော်နေတဲ့လူတွေလည်းအများကြီးရှိတယ်ဆိုအဲ့ဒီလူတွေအတွက်ပဲအလုံးလုံးပဲအဲဒီလိုပဲတွေးထားရပေါ့လေကိုယ်တိုင်ကတော့ဒါကြောင့်မလို့ဒီနေရာလေးမှာပဲရှိနေပါအောင်ပဲလောင်ဒီထက်ဒီထက်ပူပူပြီးခက်ခဲလာရင်တော့တမျိုးစဉ်းစားရမှာပေါ့လေနော်အခုလောလောဆယ်တော့တီးခံပြီးမှအဆင်ပြေအောင်ကြိုးစားပြီးနားထောင်ပေးပါအောင်လို့ပဲပြောချင်ပါတယ်အဲဒါကတော့တကြောင်ပါနော်ရအခုဆိုစီဇန်4မှာတော့ဘာပြောင်းသွားမလဲဆိုတော့ဒူဒူဒူတော့ဘာမှပြောင်းသွားစရာမရှိပါဘူးအကြောင်းအရာအတိတ်တွေလာပဲအခါတိုင်းလိုပုံစံမျိုးလေးတွေပဲပြောရမယ်ကျွန်တော်တော့ပြောင်းလဲသွားစရာဘာမှမရှိပါဘူးပူကောင်းလာအောင်တော့အကောင်းဆုံးကြိုးစားမယ်ပေါ့လေနော်ပဲဒီအတွက်လည်းဂတိကိုပြုပါတယ်ပူဖီမာတန်းနိုင်လို့ရှိရင်ဟိုကဘယ်နေဘယ်နေတင်းမယ်ဆိုတဲ့မျိုးပေါ့ဟိုတပတ်ကို2ရက်ဆိုလဲအဲ့မျိုးတပတ်ကို1ရက်ဆိုလဲ1ရက်ပေါ့အဲ့မျိုးလုံနိုင်ရင်တော့လေတော်တော်လေးကောင်းပါတယ်ဒါပေမဲ့ပြဿနာ focus တွင်းတာညခင်မှတွင်းလို့အဆင်ပြေတာညခင်မှတွင်းလို့အဆင်ပြေတဲ့အတွက်အများကြီးကြိုးတွင်းထားလို့လည်းမရဘူးကွာတခြားအလုပ်တွေနဲ့ဆိုတိတ်မတွင်းနိုင်တာများတယ်အဲပြီးတော့ဥစဉ်ပြဿနာ focus တွင်းတဲ့အခါမှာဘာ outline မှမရှိဘာ script မှမရေးထားပဲနဲ့ဒီတိုင်း microphone နဲ့ကိုယ်နဲ့နှစ်ယောက်တည်းလက်တန်းတွင်းတာဆိုတော့ခေါင်းထဲမှာအာယုံထဲမှာမပေါ်နေဘလို့မှအဆင်မပြေအဲ့ဒါတခုရှိတယ်ဒါကြောင့်မလို့ဟိုတခြားစနစ်တကျလေးသွေးမွေးရတော့နည်းနည်းခက်ခဲနေပါဦးမယ်ထင်ပါရဲ့အဲခါတိုင်းလိုပဲ random အဲ့လိုပဲတင်ဖြစ်နေမယ်ထင်အဲ့ဒါလည်းပူကောင်းမယ်ထင်ပါရဲ့တချို့စောင့်နေရတဲ့လူတွေတော့လည်းရင်ခုန်စရာကောင်းတယ်လို့ပူပြီးမှလည်း authentic ဖြစ်တယ်လို့ခံစားရမယ်ထင်ပါရဲ့အဲပြီးတော့ English လို့ focus လေးတွေလည်းစူးစမ်းပြီးလုပ်ကြည့်အောင်မယ်ဘာလို့လဲဆိုတချို့တွေက English လို့လေရောလုပ်ပေးပါလားပေါ့အဲလိုအထူးသဖြင့်တော့ဟို foreigner တကယ်ချင်းနေရပေါ့လေဆိုအဲ့တော့လေကြိုးစားပါမယ် and now တခြားသူတွေနဲ့လည်းဟို collab လုပ်နိုင်အောင်ကြိုးစားပြီးမှအဲ like pay ခေါ်ပြီးမှလည်းစကားတွေပြောကြအောင်ပဲဟိုမှာ interview လုပ်တာမျိုးပဲဖြစ်ဖြစ်အထူးထူး idea တွေအလေရာမျိုးပဲဖြစ်ဖြစ်အဲ့ဒါလည်းပြောကြအောင်ပဲပေါ့နော်အဲ့ဒါလည်းလဲစဉ်းစားထားတယ်အထူးသဖြင့်တော့လူငယ်တွေနဲ့ပဲပေါ့လေနော်လူငယ်တွေနဲ့အဲ့လိုတွေလုပ်မယ်ပေါ့ဒီနေ့ August ကတော့ဒီနေ့ episode 1ကတော့22အကြောင်းအရာပြောမှရှိပါဘူးအခုလိုမျိုးနောက်ရှေ့ဆက်ပြီးလုပ်မယ့်အစီအစဉ်တွေနဲ့အဲဒီဟာစေတမို့လို့ဒါရဲ့အကြောင်းလေးကိုနည်းနည်းပါးပါးလေးပြောပြတာမျိုးတော့ပါပဲတောင်းရောက်မြောက်ရောက်ပေါ့ focus အတိတ်နဲ့ဆိုပြီးမှမျိုးလင့်တကြီးနဲ့ဖွင့်ထားတော့မိနေတယ်လို့ဆိုရင်တော့အားနာပါရဲ့နော် sorry ပါအခုဒီတိုင်းစကားပြောတဲ့အစီအစဉ်မျိုးလေးပဲဖြစ်တော့ပါနောက်လာမယ့် episode 2ရောက်တဲ့အခါဆိုရင်တော့အကြောင်းအရာတစ်ခုပြောကြမယ်လေနော်ခေါင်းထဲမှာလည်းရှိနေတယ်အဲဒီအကြောင်းအရာလေးကိုပြောကြမယ်ယာဒီနေ့ကတော့မေတ္တာမျှဝေပြီးမေတ္တာပို့ပေးတာလည်းပဲအဆုံးသတ်ချင်ပါပဲဒီတက်မှာအားလုံးပျော်ရွှင်ငြိမ်းချမ်းကြပါစေတို့တွေမျောလင့်နေတဲ့တို့တွေလိုချင်နေတဲ့လွတ်မြောက်မှုတွေငြိမ်းချမ်းမှုတွေအားလုံးအတူတူရရှိနိုင်ကြပါစေ။တစ်နှစ်ပတ်လုံးကောင်းတဲ့အရာတွေကိုကိုယ်စွမ်းရှိသလောက်ဉာဏ်စွမ်းရှိသလောက်လုပ်နိုင်ကြပါစေ။မကောင်းတဲ့အခက်အခဲဒုက္ခတွေကိုလည်းရင်ဆိုင်ကျော်ဖြတ်နိုင်ကြပါစေလို့ စုတောင်းမြတ်တာပို့ပေးလိုက်ပါတယ်။ကောင်းခြင်းဆိုခြင်းတွေကြားထဲမှာမတုံမလုံးနဲ့ဒီနှစ်တစ်နှစ်ကိုဖြတ်တန်းကြပါမယ်။ Peace.